အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်သတင်းတို့သတင်းမားတွေကိုလုံလောက်အောင်မဖယ်ရှာခဲ့ဘူးဆိုပြီးဝေဖန်ခံရတဲ့ YouTube ကုမ္ပဏီကသတင်းမားတွေဆိုပြီးတော့ဆွဆွဲခံထားတဲ့ဗီဒီယိုတွေကိုဖြုတ်ချမယ်လို့ပြီးခဲ့တဲ့တစ်ပတ်မှကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့ငါးရက်သာချပြီးတော့ရွေးကောက်ပွဲကျင်းပခဲ့တဲ့မြန်မာနိုင်ငံနဲ့တော့အခုလှုပ်ဆောင်ချက်ကအကျုံမဝင်ပါဘူး။မြန်မာရွေးကောက်ပွဲမှာမဲမတမားမှုတွေရှိတယ်ဆိုတော့သတင်းတို့သတင်းမားတွေကြည်ကြဲပြက်ပြန့်ထွက်ပေါ်နေတာပါ။Facebook ကုမ္ပဏီဖက်ကတော့ရွေးကောက်ပွဲဆိုင်ရာသတင်းတူကိစ္စကိုနိုင်ငံအလိုက်တင်းတင်းကြပ်ကြပ်ကန့်တွယ်နေတာဖြစ်ပြီး YouTube ရဲ့စံနှုန်းတွေကတော့တန်းလို့ညီမြမဖြစ်ဘူးလို့မြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့လူမှုကွန်ရက်မီဒီယာကိစ္စသုတေသနပြုနေသူတွေကပြောပါတယ်။စီကံတစ်ခုတည်းချမှတ်ထားရုံနဲ့နိုင်ငံပေါင်းစုံမှအလုပ်ဖြစ်မယ်လို့ Facebook က2016ခုနှစ်ကမျှော်လင့်ခဲ့တယ်လို့မျိုး YouTube က2020မှာယူဆနေပုံရတယ်လို့ Harvard ဥပဒေရေးဌာန Evelyn Dewitt ကသုံးသပ်ပါတယ်။အမေရိကန်နဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုမှုတွေကို Facebook ကနားထောင်ပြီးတော့မတူကွဲပြားတဲ့စီကံတွေချမှတ်ခဲ့တယ်လို့လည်းသူကပြောပါတယ်။ YouTube ကတော့ဒီဝေဖန်မှုအပေါ်တုံ့ပြန်တာမျိုးမရှိသလိုသူ့စီမင်းစီကံတွေအတိုင်းလိုက်နာမှုရှိအောင်ဆက်လက်လုပ်ကိုင်နေပြီးအမုံစကားဖြတ်မှုပေါင်း 9,400 ကျော်အပါအဝင်သူ့ရဲ့မူဝါဒချိုးဖောက်မှုပေါင်း 1,800 တန်းကျော်ကိုဖယ်ရှားခဲ့တယ်လို့ပြောပါတယ်။2019ခုနှစ်ကမြန်မာနိုင်ငံမှာဂျီနိုဆိုက်လူမျိုးရုံးတပ်ဖြတ်မှုပေါ်ပေါက်လာစေတဲ့လုံဆော်ချက်ကိုအားပေးထောက်ခံခဲ့တယ်လို့ဆွဆွဲခံရတဲ့ Facebook ကမြန်မာရွေးကောက်ပွဲမတိုင်ခင်မှာသတင်းတို့သတင်းမားနဲ့ပတ်သက်တဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေကိုထူးထူးခြားခြားထုတ်ပြန်ခဲ့တာပါ။အဲ့ဒီမူဝါဒအရာရွေးကောက်ပွဲလုပ်ငန်းတွေပြက်လို့ပျက်စီးဖြစ်လာစေနိုင်တဲ့မမှန်မကန်ဖော်ပြချက်တွေကိုဖယ်ရှားဖို့ဖြစ်လာခဲ့ပါတယ်။မြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့ပါ Facebook ကုမ္ပဏီကပူးပေါင်းလုပ်ကိုင်ခဲ့တဲ့အတွက်ရွေးကောက်ပွဲလုပ်ငန်းတွေတိုးတက်လာတယ်လို့လည်းပြောပါတယ်။သတင်းတို့သတင်းမတွေအမုံစကားပြန်ပွားအောင်လုပ်တဲ့နေရာမှာမြန်မာနိုင်ငံက YouTube ကုမ္ပဏီအတွက်စာမျက်နှာသစ်ဖြစ်နေပါတယ်လို့လူမှုကွန်ရက်အန်ရီတွေအကြောင်းစုံစမ်းနေတဲ့ MTAN အရက်ဖက်အဖွဲ့အကြံပေးပုဂ္ဂိုလ် Victoria Rio ကပြောပါတယ်။လူမှုကွန်ရက်ကြောင့်မြန်မာနိုင်ငံမှာထိခိုက်နစ်နာနေရတဲ့ကိစ္စနဲ့ပတ်သက်လို့ YouTube ဖက်ကရင်းနှီးမြှုပ်နှံပြေးလှုပ်ကိုင်တာမျိုးမရှိခဲ့သလိုသူ့ရဲ့လူမှုစာမျက်နှာကြောင့်လူခွင့်ရေးပေါ်ဘယ်လောက်ထိထိခိုက်မှုရှိသလဲဆိုတာစမ်းစစ်ဖို့လဲ Rio ကတိုက်တွန်းခဲ့ပါတယ်။2020ခုနှစ်ထဲမှာသတင်းတို့သတင်းမှဖြန့်သူတွေ YouTube ကိုအသုံးများလာသလိုအင်တာနက်အွန်လိုင်းအသုံးပြုကစည်သက်သွားတဲ့အတွက်မြန်မာလူရဲ့တဝက်လောက်အင်တာနက်အသုံးပြုမှုကတချိန်ထိုးတက်လာတယ်လို့လည်း Rio ကပြောပါတယ်။မြန်မာရွေးကောက်ပွဲဆိုင်ရာသတင်းမားတွေတမမဟုတ်နိုင်ငံရေးအစီအစဉ်တွေဖြန့်ဖို့ YouTube မှာအကောင့်ဖွင့်လာသူတရာစင်ကျော်ရှိတာကိုလည်း Writers သတင်းဌာနကတွေ့ရှိခဲ့တာပါ။အဲ့ဒီလိုလုပ်ကိုင်တဲ့အကောင့်ပေါင်းရာနဲ့ချီ2020ခုနှစ်ထဲမှာပေါ်လာတယ်လို့မြန်မာနိုင်ငံတဲကအချက်အလက်တွေကိုစစ်ဆေးတဲ့အဖွဲ့တွေကပြောပါတယ်။အဲ့ဒီလို YouTube ဆာမနာတွေကိုလူဘလောက်ထိကြည့်ကြတယ်လဲဆိုတာမသိရပေမဲ့နာမည်ကြီးတဲ့ line တွေကတော့ကြည့်ရှုလို့တန်းချီရှိလာပါတယ်။အာနာယပါတီကသမရတိကိုရွေးချယ်ထားပြီးဆိုတဲ့မမှန်တဲ့ဗီဒီယိုတစ်ခုကိုကြည့်ရှုသူပေါင်းက3သိန်းခွဲတည်းရှိခဲ့ပါတယ်။အဲ့ဒီ YouTube ဆာမနာ3လို့တဝက်လောက်ရဲ့ Facebook account တွေကိုမူဝါဒချိုးဖောက်မှုနဲ့ပြီးခဲ့တဲ့လကပဲ Facebook ကုမ္ပဏီကဖယ်ရှားခဲ့တာပါ။ဒါပေမဲ့လည်း Facebook ကဖယ်ရှားဖြစ်ခဲ့ပြီး YouTube မှာပါတင်ထားတဲ့ဗီဒီယိုတွေကိုတော့ Facebook ဆာမနာမှာပဲကြည့်ကြပြတ်ပြတ်ဖြန့်နေကြတာလည်းဖြစ်ပါတယ်။